င်္ဂလာပါရှင် Radio Veritas Asia အာရှသမားကြီးအတလွင်ဌာနမှမြန်မာဘာသာအစီအစဉ်များကိုစတင်အတလွင်နေပါတယ်နေ့စဉ်မြန်မာစံတော်ချိန်နနက်6နာရီမှ6နာရီမိနစ်30အထိ RVE မြန်မာ Facebook စာမျက်နှာနဲ့ RVE မြန်မာ YouTube Channel တို့မှာအတလွင်ပေးနေပါတယ်ရှင်တူတာရှင်ဓမ္မမိတ်ဆွေ RVE fan များအားလုံးဖျားရှင်ရဲ့ကောင်းချီးမင်္ဂလာကျေးဇူးတော်များခံစားရပါစေကြောင်း RVE မြန်မာဝိုင်းတော်သားများအားလုံးရဲ့ကိုစားဓမ္မစစ်စနေလူစီယာတနအောင်ကနှုတ်ခွန်းဆက်ပါတယ်ရှင
်မင်္ဂလာပါခင်ဗျာမွေးနေ့ဓမ္မတီလက်ဆောင်ကဏ္ဍကိုကျွန်တော်ဂျုံဝင်းစော်ထွန်းကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့မတ်လ31ရက်နေ့မှာဆက်ရောက်တဲ့ဝင်းနေရှင်ညကတော့လာရှူမြို့မှာကရော့ခွန်ကတ်ခေါ်ပင်ဂျမင်တဝဲမြို့မှာကိုလန်မြင်းကြံမှာတီတာဆိုးမုံရွာမြို့မှာမခင်စူဝေခေါ်ထေထေမုံညင်းမြို့မှာမိငယ်ခေါ်ဖူတက်ငယ်မိုးပေါမြို့မှာကလျာချောစုထွေပျော်ပွေမှာအစတာချူလိုက်ကောမဖာသာအမ်ထူလိုက်ကောမပဲဖာသာအမားတူချွေပူမကိုတူတာခြေရာရှိမြို့မှာရင်ရင်ဆိုမန္တလေးမြို့မှာခင်ခင်မီဘုဒ္ဓအုံမနာစာတွေအခါသာသနာမဖာသာပေါ်ဘူမန်းနာရန်ကုန်စီယာစီယံမစစ်ဆဲရော့စ်ဖီလီတိုပဲဖြစ်ပါတယ်ဒီကနေ့မတ်လ31ရက်နေ့မှာကြောက်ရောက်တဲ့မွေးနေ့ရှင်များကြိရှုနာစဉ်အဖေးနေကြသူများအားလုံးပေါ်အဖဖရာသခင်ရဲ့ကောင်းကြီးတော်များစားတဲ့တဘူတူ၍ခံစားရပါစေကြောင်းအသတ်တမတရားမြန်မာပိုင်းအစီအစဉ်မှာဝိုင်းတော်သူဝိုင်းတော်သားများနဲ့အတူကျွန်တော်ဂျုံဝင်းစော်ထွန်းကနေစုမုံကောင်းတောင်းပေးရင်ဒီတန်ရှင်ဆိုင်မွန်တင်မောင်တည်ဆိုထားတဲ့စင်မီးရှင်ဆိုတဲ့ဓမ္မတခြင်းကိုတင်ဆက်ပေးလိုက်ပါတယ်
Thank you.
မှုသောပုဂံမင်းကြီးဘနဒစ်သ်ဆစ်စတင်ရဲ့ဝိညာဉ်တွေဆူတောင်းမြတာထာဝရသူရင်းဖြစ်တော်မူသောအိုဘားဖျားသခင်ကိုရိုရှင်၏အစီကံပုဂံမင်းကြီးဘနဒစ်တွေကိုရော၏လူမျိုးတော်အပေါင်းကတောင်းလျှောက်တော်မူသောဆူတောင်းတန်ကိုနာညောင်းတော်မူပါကိုယ်တော်ရှင်၌တစ္ဆာရှိသောအစီခံများအားဂရိထားတော်မူသောစုကျေးဇူးတော်များကိုကိုယ်တော်ရှင်၏တနာကရုဏာတော်အားဖြင့်ပုဗ္ဗံမင်းကြီးဗနဒစ်အဘော်သို့တော်လောင်းတော်မူပါခွင့်လွှတ်ခြင်းနှင့်ချစ်ခြင်းမေတ္တာ၏နည်းနည်းဖွယ်ရာများအားလောကကမ္ဘာပေါ်တွင်စီမံပြသခဲ့သောယဟန်မင်းကြီးဗနဒစ်သည်ကိုယ်တော်ဘုရားရှင်နှင့်အတူကောင်းကင်နိုင်ငံတော်တွင်အစဉ်ထာဝရဆံမြန်းရပါစေကိုယ်တော်ရှင်၏ဉာဏ်အမျော်မြင်နှင့်ချစ်ချင်းမြတ်တာတော်၌ကိုတော်၏အစီခံရဟန်းမင်းကြီးဗနဒစ်အားအသင်းတော်တရက်လုံးအပေါ်တွင်တင်တော်မူသည့်ဆရာဖြစ်စေတော်မူခဲ့ပြီသည်ရဟန်းမင်းကြီးဗနဒစ်သည်ခရစ်တော်၏အမှုတော်အားလောကကမ္ဘာပေါ်တွင်တာဝန်ကျေပြွစွာထမ်းဆောင်နိုင်ခဲ့ပါသည်ကိုတော်ရှင်၏သားတော်ယေရှုခရစ်တော်သည်ရဟန်းမင်းကြီးဗနဒစ်အားထာဝရအသက်တာသို့ကြိုဆိုလက်ခံတော်မူပါကိုယ်တော်ရှင်၏ဒုစုတော်တွင်ယဟန်မြတ်အဖြစ်ခန့်အပ်ထားတော်မူသောယဟန်မင်းကြီးဗနဒစ်အားကိုတော်၏ကောင်းကင်နိုင်ငံတော်၌အခြားယဟန်တော်များနှင့်အတူအစဉ်ထာဝရလက်ခံထားတော်မူပါကိုတော်ရှင်၏အစီကံယဟန်မင်းကြီးဗနဒစ်အားထာဝရတုခာပျော်ရွှင်ခြင်းစုကိုပေးသနာတော်မူပါကျွန်တို့တွင်ထားတော်မူသောကိုတော်ရှင်၏တနာကရုဏာတော်အားကိုတော်ရှင်၏ချစ်ခြင်းမေတ္တာကျေးဇူးတော်အဖြစ်မှတ်ယူလက်ခံတော်မူပါကိုယ်တော်ရှင်၏အစီကံရဟန်းမင်းကြီးဗနဒစ်အားကိုတော်ရှင်၏တနာကရုဏာတော်၌ကျွန်တို့အနံပါသည်လောကမိသားစုအတိုက်အဝန်းတွင်ရဟန်းမင်းကြီးဗနဒစ်သည်ကိုတော်ရှင်၏ငြိမ်းချမ်းခြင်းနှင့်ချစ်ချင်းမေတ္တာစံနမူနာကောင်းဖြစ်ပါသည်ကိုတော်ရှင်၏မွတ်မြတ်သောရဟန္တာများနှင့်အတူအစဉ်ထာဝရပျော်စံရမည်ဆုကျေးဇူးတော်အားရဟန်းမင်းကြီးဗနဒစ်ရရှိတော်မူပါစေအာမင်
ဓမ္မမိတ်ဆွေတို့ကျွန်တော်တို့ယုံကြည်သူကက်သလစ်ခရစ်ယာန်တွေအတွက်ဝါရွင်ကာလရဲ့အဓိကရဲ့ပိုင်းတွေကိုရောက်လာတော့မယ်ကျွန်တော်တို့ဘလောက်ထိပြင်ဆင်ခဲ့ကြပြီလဲဒီရဲ့ပိုင်းတွေမှာကျွန်တော်တို့ကြားနာခဲ့ရတဲ့ကျမ်းချက်တွေမှာသခင်ယေရှုနဲ့ကျမ်းတတ်ဆရာတွေကြားနားလည်မှုလွဲမှားတဲ့အချင်းအရာတွေသခင်ခရစ်တော်ရဲ့ဟောပြောချက်တွေကိုလက်မခံနိုင်မှုတွေဟာဇတ်ရှိန်မြင့်လာနေတာကိုနေ့စဉ်ကြားနာခဲ့ရတယ်။သူတို့လက်မခံနိုင်တာကသခင်ခရစ်တော်ဟာမက်ဆီယာသခင်ဖြစ်တယ်။ဖခင်သခင်ရဲ့သားတော်ဖြစ်တယ်ဆိုတာကိုအကြိမ်ကြိမ်သခင်ခရစ်တော်ရှင်းပြခဲ့ပေမဲ့ဒီလူတွေနားမလည်ခဲ့ကြလက်မခံနိုင်ခဲ့ကြဘူး။သခင်ခရစ်တော်ရှင်းပြခဲ့တာလေးတွေကိုထောက်ရှုကြည့်ရအောင်။အကြီးဆုံးပရောဖက်လို့ဂျူးလူမျိုးတွေခံယူထားခဲ့တဲ့ယောဟန်ဘပ်တစ္စတာကသခင်ခရစ်တော်ကိုညွန်ပြခဲ့တယ်ဖခင်ဤသူငယ်တော်ကိုကြည်ကြသူ့ရဲ့လမ်းတော်ကိုပြင်ဆင်ဖို့ငါဟာဆေလွတ်ခြင်းခံရသူဖြစ်တယ်လို့တတ်သိခံခဲ့တယ်အဲ့ဒီချက်ကိုလည်းဂျူးတွေလက်မခံခဲ့ကြဘူးနောက်တစ်ခါသခင်ခရစ်တော်ကိုရိုတိုင်းတကိုးလက္ခဏာတွေပြတယ်မျက်စိမမြင်တဲ့သူနားမကြားတဲ့သူယောဂဝေဒနာခံစားနေရတဲ့သူတည်တဲ့သူနောက်ဆုံးပြီးခဲ့တဲ့အပတ်ထဲမှာတင်းကြိုင်းမှာ၄ရက်ကြာမြုပ်ထားတဲ့လာဇရုကိုသခင်ခရစ်တော်ရှင်ပြန်စေခဲ့တယ်ဒီလိုတကိုးတွေပြခဲ့တာကိုလည်းဒီပုဂ္ဂိုလ်တွေသခင်ခရစ်တော်ကိုလက်မခံခဲ့ကြဘူးနောက်တစ်ခါအဖခမီးတော်ဖခင်ကိုယ်တိုင်သခင်ခရစ်တော်ကိုတတ်တည်ခံပေးခဲ့တယ်ဤသူသည်ငါအလွန်နှစ်သက်မြန်နိုးရာငါ၏ချစ်သားပေသည်သူ့ကိုနားထောင်ကြဆိုပြီးယောဟန်ရဲ့လက်ကစေကျော်ခြင်းခံခြင်းမှတစ်ချိန်အစင်းတံပြောင်းလဲခြင်းမှတစ်ချိန်သခင်ခရစ်တော်တတ်တည်ခံခဲ့တယ်ဒါလေဒီပုဂ္ဂိုလ်တွေလက်မခံကြဘူးတဖန်အာဗြဟံကနေစာပေဖခင်ရဲ့လူမျိုးတော်ရွေးကောက်စဉ်ကတည်းကမက်ဆီယာသခင်ကြွလာဖို့တမဟောင်းကြမ်းချက်တွေနဲ့မိုးစေတို့ပရောဖက်တွေရဲ့ဟောကြားချက်တွေဟာသခင်ခရစ်တော်စီမှာကိုက်ညီနေတယ်ဆိုတာကိုလည်းသူတို့လက်မခံခဲ့ကြဘူးဒီကနေ့ကြားနာရတဲ့ကျမ်းစာထဲမှာလည်းသခင်ခရစ်တော်ပြုမူခဲ့တဲ့ကောင်းတဲ့အရာတွေတကူလက္ခဏာတွေတွန်တင်ညွန်ပြမှုတွေဒီအရာတွေကိုမျက်စိရှိပေမဲ့မမြင်ကြဘူးနားရှိပေမဲ့မကြားကြဘူးဖာရိဇေယဦးတွေလည်းကျမ်းတတ်ဆရာတွေနဲ့သူတို့ရဲ့နောက်လိုက်ဂျူးတွေဟာဒ ဒီကနေ့ကျမ်းစာထဲမှာသခင်ခရစ်တော်ကိုသူတို့ဂျူးလူမျိုးတွေရဲ့ထုံးစံအတိုင်းဖခင်ရဲ့သားတော်လို့ပြောတဲ့သူသူကိုယ်သူဖခင်နဲ့တကိုင်းနဲ့ထားတဲ့လူကိုကြောက်ခဲနဲ့ပောက်တက်ရမယ်ဆိုတဲ့အချက်အတိုင်းကြောက်ခဲနဲ့ပောက်တက်ဖို့ကြိုးစားခဲ့ကြတာကိုကျွန်တော်တို့ကြားနာခဲ့ရတယ်။ဘာကြောင့်သူတို့သခင်ခရစ်တော်ကိုဖခင်ရဲ့သားတော်ဖြစ်လက်မခံနိုင်ကြတာလဲ။ပထမတစ်ချက်ကတော့သူတို့ရဲ့မနာလိုအတ္တစိတ်ကသူတို့ရဲ့နှလုံးသားတွေကိုပိတ်ထားလိုပဲ။နောက်တစ်ချက်ကဖခင်ကိုတကယ်မချစ်လက်တွေ့မပါတဲ့အသက်ရှင်မှုတွေကြောင့်ပဲနောက်တစ်ချက်ကတော့သူတို့တွေဟာသူတို့ရဲ့ဂုံတည်င်းကြော်စောဖို့ဂုံယူဖို့ဟန်ဆောင်အသက်ရှင်ကြတဲ့သူတွေဖြစ်နေလို့ပဲနောက်တစ်ချက်ကတော့ကျမ်းစကားတွေပရောဖက်တွေရဲ့ဟောကြားချက်တွေကိုမနာလိုစိတ်နဲ့တလွဲအတိတ်ပဲပြန်ပြီးကိုကျိုးရှာနေသူတွေဖြစ်ခဲ့ကြလို့ပဲနောက်ဆုံးတစ်ချက်ကတော့သူတို့ကိုယ်သူတို့ကျမ်းတတ်ဆရာတွေလို့ခေါ်ပေမဲ့မိုးစေနဲ့ပရောဖက်တွေရဲ့ဟောကြားချက်တွေကိုတကယ်လက်မခံခဲ့ကြဘူး။ဒါကြောင့်ဒီပုဂ္ဂိုလ်တွေသခင်ခရစ်တော်ကိုလက်မခံနိုင်ခဲ့ကြခြင်းဖြစ်တယ်။ကျွန်တော်တို့လူပတ်ဝန်းကျင်မှာလဲမိမိကိုယ်ကျိုးကြည့်တဲ့သူတွေမနာလိုစိတ်နဲ့အမှန်ကိုအမှန်တိုင်းမသိအမှားကိုအမှားတိုင်းမသိအမှန်တရားကိုဖျက်ဆီးဖို့ကြိုးစားနေတဲ့သူတွေအလိုလူတွေလွှမ်းမိုးနေတာကိုကျွန်တော်တို့ကြုံတွေ့ကြရမယ်။အမှန်တရားဟာဒီနေ့မှာအားလုံးကိုအရှိကိုအရှိတိုင်းပေါ်ပြမဲ့အချိန်တခုရောက်လာလိမ့်မယ်။အဲ့ဒီအချိန်ရောက်ရင်ကျွန်တော်တို့တွေအမှန်တရားဘက်မှယက်နေသူဖြစ်ဖို့လိုတယ်။ဓမ္မမိတ်ဆွေပေါင်းကိုစိတ်နှဖျားကျမ်းမာချမ်းသာတော်မူကြပါစေ။
တော်ရရှင်ဓမ္မမိတ်ဆွေပေါင်းတော်ခင်ဗျအပတ်စဉ်တိုင်းတင်ဆက်ပေးနေကြထိတ်သိမ်းကြစီတဘောဘွားအဝင်းဆိုတဲ့ကဏ္ဍလေးရောက်ရှိလို့လာခဲ့ပြန်ပါပြီဒီတစ်ပတ်မှာတော့ခိုင်တိုင်းတင်ပြပေးနေကြအတန်လွင်ဆောင်းပါးများစွာဇလန်းတူလေးတစ်ခုကိုတင်ဆက်ပေးပါဖြစ်ပါတယ်ဒီဇလန်းလေးရဲ့နာမည်ကတော့တစ်ပင်ဆိုင်တဲ့နေ့တနေ့လို့အမည်ရပါတယ
ဆရာကြီးอ่ะပြန်မှန်းသွားပြီလားဗျာ
။ဩဥက္ကရာကြီးပါလား။လာဗျာထိုင်ထိုင်ထိုင်။ဒါမျိုးလုပ်ငန်းတွေကလုံးတဲ့အကျင့်လည်းမရှိလို့လားတော့မသိပါဘူးဗျာ။မလွယ်ပါဘူး။မောပါလေ
။ဟုတ်တယ်ဗျာ။ဒါမျိုးလုပ်ငန်းတွေကလေ့ကျင့်မရှိရင်မလွယ်ဘူးဗျာ
။ဒီကြောင်တော်ဝင်မကြခင်ကတော့လှုပ်လှုပ်ရှားရှားလှုပ်ခဲ့ပြီ။အဲဒီနှစ်ပိုင်းနေတော့ဗျာ။ចောင်းသားတွေကလည်းအကြီးကြီးပါလာတော့နည်းနည်းတက်တာသွားတယ်ဆိုပါတော့ဗျာ။ဒါတဲ့ကလေးတွေပြန်ကုန်ကြကြလား။ဟိုကြော်မင်းတို့အဖွဲ့ကစိုက်ထားတဲ့တစ်ပင်လေးတွေအကုန်ပြန်စစ်ခိုင်းတာလေဗျာအဲ့ဒါလေကြံတော့တာပါအခြားကလေးတွေကတော့ပြန်လာကြပါပြီဗျာ
ဟောကလေးတွေလည်းပြန်တော့မယ်တင်လေဟိုကြောင်းတောင်းတာရေကန်ထဲမှာပေါက်ပြားတွေဆင်းနေတာကျုပ်တွေ့ခဲ့တယ်ဗျာ
အေးဗျာအဲဒီကောင်လေးတွေခိုင်းရတာစိတ်ချရတယ်ပြောတာပြောရတာပါဗျာအရင်တော့ကတော့မလုံနိုင်တော့ဘူးဝေါ်လာဒီနေ့တော့ကိုကရှေ့ကလုံပြရမှာဆိုပြီးလုံနေလို့သာ
တစ်ပင်စိုက်တာကိုပြောတာတင်လေအ
ေးဗျာဟုတ်တယ်ဒါမဲ့ဧပြီလ22ရက်နေ့ဆိုကဘာတော်မှာတစ်ပင်များနေကျင်းပါကြတယ်။တချို့ကလည်းကဘာမြင်နေလို့လည်းပေါ်ကြတာပဲ။အဲဒီကဘာလုံးမှာလည်းတစ်ပင်နေစိုက်ပျိုးကြမှာဆိုတော့ကျွန်တော်ចောင်းသားတွေလည်းတစ်ပင်နေစိုက်ပျိုးတဲ့စိတ်တစ်တော့တစ်ပင်ရှစ်ခင်မြန်လို့တဲ့စိတ်တွေဖြစ်အောင်ဥဆောင်ပြီးစိုက်ပြရတာပေါ့ဗျာ
။ဟုတ်တယ်ဗျာ။သူတို့စိတ်ဝင်သားမှာပဲကျွန်တော်တို့နိုင်ငံကျွန်တော်တို့ပတ်ဝန်းကျင်မှာတစ်ပင်နေစိတ်လန်းဆိုပြီးလာမှာမဟုတ်လား
။စိတ်တန်ဖို့ထားရင်လည်းမကောင်းဘူးနော်ဥက္ကရာကြီး
။ဟာဆရာကြီးကလည်းဗျာ။ဘာဖြစ်ရတာလဲ
။ဩသားတံပိုးထိုင်းနိုင်ငံသားပို့ပြမှာဆုလို့ပါဗျာ
။ဟောဗျာဆရာကြီးကလည်းနောက်တော့မယ်စိတ်ထဲမှာတံပိုးထားပြီးတော့ချစ်ခင်တာကိုပြောတာပါ
။ချိုးနိုင်ငံနေမှာဆိုအဲ့ဒီနေမှာဟောပြောဝဲတွေလှုပ်ရှားမှုတွေမျိုးမျိုးလှုပ်ကြတယ်ဗျာ။ကျွန်တော်တို့ကဘာကြီးမှာတက်ရှိတတ်တော်ရီရေဒီတတော်တစ်ပင်နေနှစ်မျိုးဟာတူဦးတူဦးကိုင်းကျွန်းပြီးကျွန်းကိုင်းပြီးဆိုပြီးရှိရမှာပါဗျာ တစ်ပင်ကြီးကကျွန်တော်တို့လူသားတွေကိုကူညီပေးတယ်လို့ကျွန်တော်တို့လူသားတွေရဲ့တစ်တော့တစ်ပင်ကြီးဒါပြင်ကဘာမြေကြီးကိုပါညံ့လို့တယ်ဆိုတဲ့အကြောင်းပြချင်တဲ့အနေနဲ့ကဘာမြေနေဆိုပြီးရှင်းပါကြတယ်အချို့ကလည်းတစ်ပင်စိုက်ပြီးတော့တစ်ပင်များနေတစ်ပင်စိုက်တဲ့နေဆိုပြီးခေါ်ကြတာပေါ့ဗျာ
သူသားမအောင်ဗျာတမိုင်းကြောင်လေးပါလေးရှိတယ်ဆိုတော့
မရှိဘဲနေပါမလားဗျာကဘာနဲ့တက်ဆိုင်တဲ့နေရည်တွေတော်တော်များများဟာတမိုင်းရှိကြတာပဲကျွန်တော်တို့ခင်ဗျားတို့လုပ်ခဲ့တာတွေတော့နောက်တစ်ချိန်မှာတမိုင်းဖြစ်ရင်ဖြစ်မှာဗျာအဲသူ့အတိုင်းတာနဲ့သူပေါ့ဗျာဧပြီလ22ရက်နေ့အဲ့ဒီနေ့မှာကဘာပေါ်မှာရှိတဲ့နိုင်ငံတော်တော်များများဟာတစ်ပင်များနေ့ကဘာမြေနေ့ဆိုပြီးကျင်းပကြတယ်ဒီကဘာမြေနေ့မှာကဘာမြေရဲ့ကျေးဇူးတရားတွေကိုဖော်ထုတ်တဲ့အနေနဲ့ပွဲတွေအစီအစဉ်တွေမျိုးမျိုးလုပ်ကြတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့လူတည်နေတယ်ဗျာ1980လောက်ကနေစပြီးကျင်းပခဲ့ကြတယ်ဆိုတော့ကဘာမှာဆိုရင်နှစ်ပေါင်း40ကျော်ကျင်းပခဲ့ပြီပြောရမှာလေအဲအဲ့ဒီအနေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ဘုန်းကြီးစရာတစ်ခုတော့ရှိတယ်ဗျာ
ဘာမြန်လဲဗျာ
ဟောဒီလိုဗျဒါကတော့ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကုလသမဂ္ဂအထွေထွေအတွေ့အမှုဆုံးလုပ်သွားခဲ့တဲ့ဥတ္တံခင်ဗျာသိမှာပေါ့
သိတာပေါ့ဗျာကျွန်တော်မြန်မာနိုင်ငံသားဥတ္တံလေ
ဟောဘာဖြစ်ရမလဲဗျာအဲ့ဒီဥတ္တံကပဲအခုကျွန်တော်တို့ကျင်းပနေတဲ့တစ်ပင်ဆိုင်ပြိုးတဲ့နေ့ကိုလက်မှတ်ထိုးပြီးတည်ပြုပေးခဲ့တာအဲငင်းချမ်းရေးအတွက်တက်ကြွလှုပ်ရှားသူမက်ကော်နီဟာ UNESCO conference မှာအဆိုပြုတင်သွင်းပြီး1980မတ်လ21ရက်နေ့မှာလက်မှတ်ရေးထိုးခဲ့တယ်အဲဒါနဲ့နောက်တစ်လအကြာဧပြီလ22ရက်နေ့မှာကဘာတဝမ်းလုံးအတွက်ကဘာမြင်းနေဆိုပြီးကျင်းပခဲ့ကြတာပဲ
တော်တော်တော့စိတ်ဝင်စားစရာကောင်းတာပဲဗ
ျဟုတ်တယ်ဗျတိတ်စိတ်ဝင်စားစရာကောင်းတယ်ဒီတိပင်ဆိုင်တဲ့နေ့တိပင်ဆိုင်ပွဲတွေဟာဓာတ်ထက်တော့အရင်စောပြီးလုပ်ခဲ့ကြတယ်ပုံစံတိုင်းအမေရိကန်ပြည်တော်စုမှာပဲပေါ့ဗျာ
တက်ပြီးတော့ပြောသားမအောင်ဗ
ျရပါတယ်ဥက္ကရာကြီးရပါတယ်ပြောပြရတော့အမေရိကန်နိုင်ငံနီဗက်စကာပြည်နယ်ဟာ1882ခုနှစ်မတိုင်ခင်ကတိပင်ပေါက်တာတိတ်မရှိဘူးဗျလွင်ထီးကောင်ဒေသတစ်ခုဖြစ်တယ်အဲအဲ့ဒီပြည်နယ်ကိုမီရှိဂန်မြို့ကနေပြီးပြောင်းရွှေ့လာတဲ့သတင်းသမားလည်းဟုတ်နိုင်ငံရေးသမားတဦးလည်းဖြစ်တဲ့ဂျူလီယပ်စတာလင်မော်တင်ဟာသူကပဲဒီပြည်နယ်မှာတိပင်တွေဖုံးလွှမ်းသွားအောင်ဆိုပြီးလူမှုအတွင်းမှာလှုပ်ရှားမှုတွေလုပ်ခဲ့တယ်ပထမတော့ဗျသူ့ရဲ့ကိုယ်ပိုင်ပဲတပိုင်တိုင်သူ့ရဲ့လေယာဉ်တွေမှာသီးနှံချမ်းနေတိပင်စိုက်ပျိုးပုံတွေစိုက်ပျိုးနည်းတွေကိုနမူနာပြပြီးစိုက်ပျိုးခဲ့တယ်နောက်တိပင်တွေရဲ့အရေးပါပုံအရေးကြီးပုံအသုံးဝင်ပုံတွေကိုပြည်သူလူထုကိုစီရုံးပြီးပြသခဲ့တယ်စိုက်ပျိုးပုံတွေတိုက်တွန်းခဲ့တယ်အဲနောက်ပိုင်းမှာတော့သူကလူထုကိုစီရုံးပြီးနေ့တစ်နေ့ကိုတတ်မှတ်ပြီးစူပေါင်းတိပင်စိုက်ကြတယ်ဗျာဒီလိုနဲ့ပဲနီဗက်စကာပြည်နယ်ရဲ့ပထမအဆုံးတိပင်စိုက်ပွဲတော်ကြီးကို1882ခုနှစ်ဧပြီလ10ရက်နေ့မှာကျင်းပခဲ့တယ်
တူယူဖို့ကောင်းတဲ့လှုပ်ဆောင်ချက်တွေပဲဗျာ
ဒါထည့်အတူယူစရာကောင်းတာရှိတယ်ဥက္ကရာကြီးရဲ့အဲ့ဒါတော့ဗျာဒီလိုလှုပ်ရှားမှုတွေစစ်တော်တစ်ပင်တွေကိုချစ်မြတ်နိုးတဲ့ဒီဂျူလီယပ်စတာလင်မော်တင်ဆိုတဲ့လူကြီးဟာအမေရိကန်ပြည်ထောင်စုရဲ့စိုက်ပျိုးရေးဝန်ကြီးတယောက်ထိဖြစ်ခဲ့တယ်အဲအဲ့ဒီအချိန်မှာ तू ကသူ့ရဲ့စစ်တော်တစ်ပင်နဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုကောင်းကောင်းလှုပ်ဆောင်နိုင်ခဲ့တာပဲနောက်ပိုင်းမှာဒီမော်တင်ဆိုတဲ့လှုပ်ရှားသူကြီးရဲ့မွေးနေ့ဖြစ်တဲ့ဧပြီလ22ရက်နေ့ကိုတစ်ပင်စိုက်ပျိုးတဲ့နေ့ဆိုပြီးသတ်မှတ်ပြီးဒီဘက်ကပြည်နယ်ရဲ့အားလိုက်ရဲ့အဖြစ်လဲသတ်မှတ်ခဲ့ကြရည်ပါ။အော်တစ်တော့တစ်ပင်ကိုချစ်ခင်တဲ့သူတွေဟာတစ်တော့တစ်ပင်တွေအတွက်အရန်လှုပ်ရှားခဲ့ကြတယ်
။ဒီနေ့ဘာရည်လို့တော့မဟုတ်ဘူးဒီဘက်လျှောက်လာခဲ့ရတော့ကျွန်တော်တို့ဘုဟုတုတာလည်းရတယ်အချိုးတော်တော်ရှိသွားပြီဗျာ။အော်ဒါနဲ့သူအောင်မယ်။ဒါကျွန်တော်ပြေးလိုက်တဲ့တစ်ပင်ပြိုးတွေလောက်ကောက်လောက်ရလား။ဒါထဲမှာရှိတဲ့ပြိုးချံတွေကနေပြီးတော့စုတော့ပြေးလိုက်တာပဲဗျာ
။ရပါတယ်ဥက္ကရာကြီးဟာရပါတယ်။အဲမိုးလေးတစ်ဖြိုက်နှစ်ဖြိုက်လောက်တော့ကြာရင်ကောင်းပါဒါမှလည်းကြောင်းသားတွေရေလောင်းလွတ်တာပေါ့
။ဟောဟုတ်တယ်လေဗျာ။ကုလချင်းကမိုးလေးတစ်ဖြိုက်ဖြိုက်လဲခါတည်းလို့ကြားတတ်တယ်ဗျာ
။စိတ်မယုံရပါဘူးဗျာ။ဇာတိဥရုကစိတ်မှန်တော့တာမဟုတ်ဘူးဥက္ခရာကြီးရဲ့
။ဟုတ်တယ်ဗျာဟုတ်တယ်။အဲ့ဒါကြောင့်လဲတစ်ပင်တွေကိုစက်ကြတာပဲမဟုတ်လား။ဒီအဲ့ဒီနေ့မှာမြို့ကြီးတွေမှာတော့ဘာပွဲတွေကျင်းပမလဲတော့မသိကြဘူးဗျာ
။အော်ဥက္ခရာကြီးကလည်းဘယ်သူတွေလှုပ်လို့မလှုပ်လို့ပေါ့ဗျာ။ကျွန်တော်တို့ခင်ဗျားတို့လုံးဝမှာပဲဗျာ။ဒီလိုမျိုးတအုပ်တမထိန်ထိန်ဆောင်ရှောက်တဲ့အချင်းရှိရင်တတော်တစ်ပင်နေတာစိမ့်လန်းလာအောင်ပါဗျာစိမ့်လန်းဆူပြေးနေအောင်ပါကဲကဲကဲကျွန်တော်လည်းမော်လေးပြေးသွားပြီဆိုတော့ရေးလေးပါလေးချိုးလိုက်ပါအောင်ပဲဗျာ
ကဲကဲကဲကျုပ်လည်းရောက်နေတာကြာပြီဆိုတော့ပြန်လာအောင်မယ်အိမ်မှာလည်းဥက္ကရာကတော်ကြီးကလည်းညှော်လောက်ပြီးထင်ပါရဲ့ဗျာ
Thank you.
တနာပြုနေတဲ့ကမ္မလိုက်အသင်းရဲ့ဒေသတာဝန်ခံတဲ့ရွေးချယ်ခဲ့ခြင်းတည်းဖိလစ်ပိုင်နိုင်ငံမှာတာသနာပြုနေတဲ့ကမ္မလိုက်အသင်းရဲ့ဒေသတာဝန်ခံအကြီးအကဲဖြစ်ရွေးချယ်ခံလိုက်ရသူကတော့ Father Rico B. Pomps Ocam ဖြစ်ပါတယ်။သူဟာဖိလစ်ပိုင်နိုင်ငံတကိုင်းတိုင်းမြို့ကက်ဗီတယ်ပြည်နယ်မှာရှိတဲ့ Saint Scholastic ကဝိညာဉ်ရေးဌာနဒီရှိယာနေရာမှာသတင်းသုံးရရှိသူဖြစ်ပါတယ်။ဒီချိန်တွင်ဒေသခံအကြီးအကဲရွေးကောက်ဖို့အတွက်ပြုလုပ်တဲ့အထွေထွေအစည်းအဝေးကြီးရဲ့ဆောင်ပုဒ်ကတော့ Moving on as synodal and radical witnesses of being disciples of the risen Lord.ရှင်ပြထမြောက်တဲ့အရှင်ရဲ့နောက်လိုက်တပည့်များဖြင့်စင်တော်ကနေခြားမှတ်တဲ့လမ်းညွှန်ချက်နဲ့အညီအခြေခံကြကြလိုက်နာလှုပ်ဆောင်ကြစို့လို့ဖြစ်ပါတယ်။ယခုဒီချိန်ပြန်လည်ရွေးကောက်ချင်ခရရတဲ့ဒေသအကြီးအကဲအဖွဲ့ဝင်တွေကတော့ Federico B. Pomps Ocam နဲ့ညီနိုင်အကြံပေးလေးပါတို့ဖြစ်ပါတယ်။တို့တို့အသင်းရဲ့ခြံအဖွဲ့ဝင်တွေဖြစ်ကြတဲ့ပညာသင်ကြားနေစေအဖွဲ့ဝင်များအသင်းနဲ့တူပူးပေါင်းပြီးတမန်တော်လုပ်ငန်းများကိုလှုပ်ဆောင်တဲ့အဖွဲ့အစားသဖြင့်ဖွဲ့စည်းခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာကာမလိုက်အသင်းဟာသူတော်မြတ် Idus Bransma ရဲ့မိုက်မမှုကိုစက္ကန့်အနံထားတာပါ။ဒီသူတော်မြတ်ဟာ Dash လူမျိုးကာမလိုက်ဘုန်းတော်ကြီးတစ်ပါးဖြစ်တယ်လို့ပညာသင်ကြားပေးသူသတင်းသမားဝိညာဉ်ရေးအသက်တာမှာတာမန်ထက်လွန်ခဲ့တဲ့အတွေ့အမြင်ရှိသူနဲ့တရားတော်တွေကွပ်မျက်ခံခဲ့ရသူလည်းဖြစ်ပါတယ်။ယခုသတင်းအတွေ့လောလောလန်လန်ရွေးချယ်ခံရတဲ့အသင်းရဲ့အကြီးအကဲဖြစ်သူ Father Pons အာ1986ခုနှစ်စီကီဂျောမှာမွေးဖွားခဲ့ပါတယ်။ကမ္မလိုက်အသင်းဝင်အဖြစ်ခံယူခဲ့ပြီး1993ခုနှစ်မှာရှားသက်ပံဂရီတစာပြုခဲ့တာပါ။ရှားသက်ခါကိုတော့1998ခုနှစ်ဒီဇင်ဘာလမှာခံယူခဲ့သူဖြစ်ပါတယ်။သူဟာအာရှဆိုင်ရာဝန်ကြီးရေးနဲ့သူတော်စင်များဆိုင်ရာတင်နန်းဌာနဖြစ်တဲ့မေရီဟီးလ်ကျောင်းမှာစာသင်ပြလျက်ရှိစဉ်ရွေးချယ်ခံရခြင်းလည်းဖြစ်ပါတယ်။သူတင်ကြားနေတဲ့ဘာသာရပ်တွေကတော့ဝန်ကြီးရေးရာ theology သာသနာရဲ့လူမှုရေးဆိုင်ရာသင်သင်ချက်တွေနဲ့စာရန်ပြုစုရာမှလိုက်နိုင်ရမယ်နီလန်တွေအကြောင်းလိုပဲဖြစ်ကြပါတယ်ဆိုတာကို RVA မှာတင်ပြရယူထားပါတယ်ဆရာတော်ဖြစ်နေခြင်းသည်ယာရုတစ်ခုမဟုတ်အမှုတော်တစ်ခုဖြစ်သည်ဟုဖိလစ်ပိုင်ဆရာတော်တစ်ပါးပြောကြားခြင်းတည်းဆရာတော်တစ်ပါးဖြစ်နေခြင်းဟာနေရာတစ်ခုကိုရရှိခြင်းတည်းဘုရားသခင်ကိုအစီခံခြင်းဖြစ်တယ်လို့ဖိလစ်ပိုင်ဆရာတော်ကြီးဖြစ်တဲ့ဂျူနီကာ RVA နဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်သူအားဆရာတော်ဖြစ်ရွေးကောက်တင်မြှောက်ခဲ့ခြင်းမှာသူဟာဘက်ဆုံပြည့်စုံနေ၍မဟုတ်ကြောင်းဘုရားသခင်ရဲ့ကောင်းမြတ်ခြင်းကြောင့်ဖြစ်ကြောင်းဆရာတော်အမှုတော်ဟာယာရုယာကံမဟုတ်ဘုရားသခင်ရဲ့အမှုတော်ကိုဆောင်ရမ်းဖြစ်ကြောင်းသူရဲ့အတိတ်ကအကြောင်းအရာများကြောင့်ဘုရားသခင်သူ့အားအမှန်တကယ်ခေါ်ခြင်းလို့လို့သူကိုယ်တိုင်ပြန်လည်မေးခွန်းထုတ်နေမိကြောင်းသူဆရာတော်ဖြစ်ရွေးချယ်ခံရခြင်းဟာဖခင်အလိုတော်ရှိ၏လို့လို့ဘုရားသခင်တန်ဆုတောင်းခဲ့ကြောင်းဖခင်ကိုလည်းမေးခဲ့ကြောင်းသူ၏အတိတ်ကိုပြန်လည်တွေးမိပြီးဒီအမှုတော်ကိုလက်ခံထမ်းဆောင်ရန်တွန့်ဆုတ်နေမိခဲ့တယ်လို့ဆိုပါတယ်သူအား1969ခုနှစ်မေလ17ရက်နေ့မှာမနီလာမှာမွေးဖွားခဲ့တာဖြစ်ပါတယ်2014ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာပုဂ္ဂမင်းကြီးဖရန်စစ်ကသူအားဘောစာသနာရေးဆရာတော်ဖြစ်ရွေးချယ်ခံအပ်ခဲ့ပါတယ်သူဟာအဆိုပါသာသနာရဲ့လေးပါးမြောက်သာသနာပိုင်ဆရာတော်ဖြစ်2015ခုနှစ်မတ်လ13ရက်နေ့မှာတိတ်ခါထွက်ခဲ့ပါတယ်သူဟာစပိန်နိုင်ငံပမ်ပလိုနာမှာ Never တက္ကသိုလ်မှာ Secret Theology ဘာသာရပ်ကို1989ခုနှစ်မှာ1994ခုနှစ်အထိသင်ယူခဲ့သူလည်းဖြစ်ပါတယ်1999ခုနှစ်ကနေ2003ခုနှစ်အထိအီတလီနိုင်ငံရောမမြို့ကနေ Santa Cross တက္ကသိုလ်မှာအမိသာသနာရဲ့တမိုင်းဘာသာရပ်ကိုသင်ယူခဲ့ပါတယ်သူရဲ့သာသနာကို Marine Tiger ခရိုင်ကျုံလို့ခေါ်ပြီးမနီလာတောင်ပိုင်းနဲ့160ကီလိုမီတာဝေးတာဖြစ်ပါတယ်အကျယ်ဝန်းကတော့959.2ကီလိုမီတာစကွဲတာကျယ်ဝန်းပါတယ်သာသနာအတွင်းမှာသာသနာအုပ်စု14ခုရှိပြီးသာသနာကနေဖွင့်လှစ်ထားတဲ့စာသင်ကျောင်း၄ကျောင်းရဟန်းတော်အပါ50တို့ဟာသာသနာအတွင်းမှာအမှုထမ်းနေကြတာဖြစ်ပါတယ်သာသနာအတွင်းဆောင်ရွက်နေတဲ့အမှုတော်များမှာလူမှုရေးလုပ်ငန်းတင်နန်းများပေးခြင်းသာသနာအတွင်းလိုအပ်တဲ့အဆောက်အဦတွေကိုပြန်လည်ဆောင်လုပ်ခြင်းတို့ပါဝင်ပါတယ်သာသနာအတွင်းမှာဖျားသခင်ကိုဆံငတ်နေခြင်းလိုအပ်နေခြင်းကို၎င်းအနေနဲ့လေလာတွေ့ရှိကာအဓိကဆောင်ပေးလှုပ်ဆောင်နေကြောင်းထို့အချက်လစ်လပ်နေတာကြောင့်သာသနာပြုရာမှာတိရအောင်မြင်မှုမရှိဘဲအဟံတအားလုံးရဲ့ဒစိတ်ဒရေသဖြစ်တယ်လို့ဆိုပါတယ်ဖះကိုအာမကိုပဲကိုအားကိုကိုလွန်အားကြီးရင်ကြာရှုံးမိတာမဟုတ်ဘဲစိန်ခေါ်မှုများကိုလည်းတွေ့ကြုံရမိမှာတေချာကြောင်းသာသနာလုပ်ငန်းလေပိုက်ရမှာလိုအပ်တဲ့အကူအညီများလက်ခံရရှိခြင်းသုံးဆွဲခြင်းများနဲ့ဆက်လင်းပြီးလဲပွင့်လင်းမြင်သာမှုရှိရန်လိုအပ်တယ်လို့ဆိုပါတယ်သူရဲ့ဘဝသူရဲ့ခေါ်ရမှုချင်းသာသနာပြုခြင်းအမှုများနဲ့ဆက်လင်းပြီးမေးမြန်းထားချက်များကို RVA အနေနဲ့ YouTube မှာလည်းတင်ထားပေးပြီးဖြစ်ပါတယ်ဆိုတာကို RVA မှာသတင်းရယူထားပါတယ်ကျမစစ်စတေလူစီယာတနာအောင်ပါရှင် ရှင်ရေဒီယိုဗီရီတပ်စ်အရှာအာရှသမတရားအတံဝင်ဌာနမြန်မာဘာသာစီစဉ်ရေးနေ့စဉ်ထုတ်လွှင့်တဲ့မိနစ်30အတန်ဖိုင်ကဏ္ဍလေးကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် RVE မြန်မာဘာသာစီစဉ်များကို RVE မြန်မာဝက်ဘ်ဆိုက်ဖြစ်တဲ့ myanmar.rvasia.org မှာဖြစ်စေ RVE မြန်မာ Facebook စာမျက်နှာမှာဖြစ်စေ RVE မြန်မာ YouTube Channel Twitter နဲ့ Instagram များမှာဖြစ်စေတင်ဆက်ပေးနေတဲ့အစီအစဉ်များကိုလည်းဝင်ရောက်ကြည့်ရှုအားပေးနိုင်ကြပါကြောင်းတင်ကောင်းပါအပ်ပါတယ် RVE မြန်မာအစီအစဉ်ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒီတွင် Radio Veritas Asia အာရှတမတရားအတန်လွင့်ဌာနမှာမြန်မာပိုင်းအစီအစဉ်များကိုအတန်လွင့်လို့ပြီးပါပြီ။ဟောတာရှင်အပေါင်း၊ဖျားရှင်ဤကောင်းကြီးမင်္ဂလာကျေးဇူးတော်များကျွယ်ဝဆုံးလင်းစွာခံစားကြရလျက်အန္တရာယ်ခတ်သိမ်း၊ဘေးရန်ခတ်သိမ်းငြိမ်းကြပါစေ။ဒုက္ခချမ်းသာများနှင့်ပြည့်စုံနိုင်ကြပါစေ။